88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုချင်းမီ NND လွှတ်တော်ကိုစလေဟောင်းကိုဖြိုးစရာတော်တို့နဲ့အတူတက်ကြွလှုပ်ရှားသူကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုဖမ်းဆီးအကျဉ်းချထားချိန်မှာကြိုးပေးကွက်မျက်ခံရတာဒီကနေ့ဆိုရင်တစ်နှစ်ပြည့်သွားပြီဖြစ်ပါတယ်2022ခုနှစ်စစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းကိုချင်းမီနဲ့ကိုဖြိုးစရာတော်လူအကျဉ်းထောင်တွေအတွင်မှာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရသူတွေကအပါဝင်အကျဉ်းထောင်တွေထဲမှာခေါ်ထုတ်ခံရပြီးတော့တေဆုံးပျောက်ဆုံးသူတွေကတိတိသားသားများလာပါတယ်လို့လူခွေအဖွဲ့တွေကထောက်ပြနေပါတယ်ဒီအကြောင်းရန်ကုန်ကနေပေးပို့ထားတဲ့သတင်းပြေဆုံးကိုမမ်းမြတစင်အောင်ပြောပြပေးပါမယ်ရှင
်88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီ NLD လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်နဲ့အတူတက်ကြွလှုပ်ရှားသူကိုလှမျိုးအောင်နဲ့ကိုအောင်သူရဆိုတို့ကိုဆရာနာပိုင်တွေကုမြင့်တက်ဖြတ်ခဲ့တာဒီကနေ့တစ်နှစ်ပြည့်ပြီဖြစ်သလိုအာနာရှင်လက်အောက်အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဝမ်းနွဲပူဆွေးရတဲ့အကြောင်းနိုင်ငံတကာအသိုင်းအဝိုင်းကဒီကနေ့ထုတ်ပြန်ပြောဆိုကြပါတယ်အလားတူပြည်တွင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဟာမြန်မာနိုင်ငံတွင်းဒီလိုဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမေ့မသွားဖို့အခုလိုနေ့မှသတိပေးပြောဆိုကြပါတယ်သူတို့လေးဦးကိုကြိုးပေးကုမြင့်ပြီးတဲ့နောက်ပိုင်းအခု2023ခုနှစ်အတွင်းနိုင်ငံရေးအကျဉ်းသားတွေအပေါ်မှာအနာသိန်းစကောင်စီကမတရားညှဉ်းပန်းတပ်ဖြတ်နေတဲ့အခြေအနေတွေပို့ပြီးတော့ဆိုးဝါးလာတယ်လို့နိုင်ငံရေးအကျဉ်းသားများအကူအညီဆောင်ရှောက်ရေးအသင်း AAPP ရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်အကျဉ်းထောင်တွေကနေအပြင်ကိုခေါ်ထုတ်ပြီးတော့ဒီစစ်တပ်ကဒီမတရားတပ်ဖြတ်နေတဲ့ကိစ္စတွေကျွန်တော်တစ်ချောင်းကြားလာတယ်ဗျာနော်အတိအကျဆုံးပြောရရင်ဒါယူထောင်လိုကိစ္စမျိုးဆိုရင်ကျွန်တော်ဒီထောင်ထဲကနေပြီးတော့ဒီအကျဉ်းသားတွေကိုအပြင်ကိုခေါ်ထုတ်သွားတယ်ထောင်ပြောင်းဆိုပြီးတော့ခေါ်ထုတ်တယ်လို့ပြောတယ်ပြီးတဲ့အခါကျတော့ကျွန်မတက်လိုက်ဒီဂျွန်လ28ရက်နေ့ကဖြစ်တဲ့ကိစ္စကိုအခုဒီဘက်ဇူလိုင်လတည်းကမှဒါယူထောင်တာဝန်ရှိတဲ့သူကနေပြီးတော့လက်မှတ်ထိုးပြီးတော့တည်ဆုံးသွားပြီဖြစ်ကြောင်းဟိုမိသားစုတွေကိုအကြောင်းကြားတယ်စာပို့လာတယ်ပေါ့နော်ဒါယူထောင်ဖြစ်သွားတဲ့ကိစ္စဆိုလည်းမတရားတက်ဖြစ်လိုက်တာဖြစ်တယ်ပေါ့နော်နောက်တစ်ခုကဒါပါတော့ဒီတာဝီထောင်မှာဆိုလို့ရှိရင်ဒီဘက်တယောက်အပြင်ကိုခေါ်ထုတ်ပြီးတော့စကြောရေးလုပ်တယ်ညမနေ့ဆက်တဲ့ဂန်နေနဲ့ပဲကြာဆုံးသွားတယ်
နိုင်ငံရေးအကျဉ်းသားတွေထောင်ပြောင်းရှိတဲ့အချိန်မှာအသက်ခံလိုက်ရတာရှိသလိုစစ်ကြောရေးမှရတဲ့ဒဏ်ရာတွေကြောင့်အသက်တည်ဆုံးရတဲ့အထိလူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေပိုဆိုးလာနေတာနဲ့အမျှကျူးလွန်သူတွေကိုအမြန်ဆုံးအေးအေးယူဆောင်ရွက်ဖို့ AAPP ကတိုက်တွန်းထားပါတယ်။အကျဉ်းထောင်တော်တော်များများမှဖြစ်နေတဲ့အခုလိုမတရားနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံရတာတွေဟာလက်ခံနိုင်စရာမရှိဘူးလို့ AAPP တာဝန်ရှိသူကပြောပါတယ်
။ဒီလိုပဲဟိုကျွန်တော်တို့ဒီနေ့ထောင်မှာဆိုလို့ရှိရင်လည်းဦးစိန်မင်းဆိုတဲ့ဒဏ်ရာရှိသားတယောက်ကအပြင်ကိုခေါ်ထုတ်ပြီးတော့အဖြစ်ခံရတယ်။ပြန်ရောက်လာတဲ့အခါမှာချေချိုးရေးမှရလာတဲ့ဒဏ်ရာတွေနဲ့ပဲညှဉ်းပန်းဆမှုတန်နေနဲ့ပဲအကျဉ်းထောင်ထဲမှာစုံသွားတယ်။ဒီဒဏ်ရာထောင်သူထွက်ပြေးရဆိုတဲ့ကိစ္စမဖြစ်ခင်မှာဒဏ်ရာထောင်မှာလည်းနိုင်ငံရေးသားနှစ်ယောက်ကဒီလိုပဲအပြင်ကိုခေါ်ထုတ်ပြီးတဲ့အခါကျတော့အပူဖြတ်ပြီးတော့ပိတ်ဆုံးသွားတယ်လို့လူအစာရင်တွေးကြပောက်သွားတယ်လို့ဒီလိုမျိုးအကြောင်းပြချက်တွေနဲ့ပိတ်သွားပြီဆိုတော့မိသားစုကိုအကြောင်းကြားတယ်။ဒါပေမဲ့တယောက်မှအဲ့ဒီသူတို့မိသားစုဝင်တွေရောက်ဦးလောင်းကိုမရခဲ့ကြဘူး။ဒါတွေကအင်မတန်ဆိုးဝါးရက်ဆက်ကြမ်းကြုတ်ထားတဲ့လူခွေချိုးဖောက်မှုဖြစ်တယ်။မတရားတပ်ဖြတ်မှုတွေဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်
။အာဏာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံရသူ3800ကျော်နဲ့ဖမ်းဆီးထိန်းသိမ်းခံရသူ2000နီးပါးရှိပြီးထိန်းသိမ်းခံရသူအများစုပြန်မလွတ်သေးတဲ့အကြောင်း AAPP ကထုတ်ပြန်ထားပါတယ်။ကျူပီကူမြင့်ခံရသူတွေနဲ့နိုင်ငံရေးအကျဉ်းသားတွေတည်ဆုံတဲ့အချိန်မှာအလောင်းပြန်မရတဲ့ကိစ္စတွေဟာဆီယာနာရှင်တွေကျူးလွန်နေတဲ့အထဲမှာတာမန်ရာဇဝတ်မှုမဟုတ်တဲ့ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကဝေဖန်ထောက်ပြပါတယ်ဒီလိုအခြေအနေတွေဟာလက်ရှိအာဏာသိမ်းစစ်ကောင်စီလက်ထက်မှာအရင်အာဏာရှင်အဆက်ဆက်လက်အောက်ကျုံရတာတွေနဲ့နှိုင်းယှဉ်ရင်အဆိုးဆုံးဖြစ်တယ်လို့ AAPP တာဝန်ရှိသူကပြောပါတယ
်ပုံပြီးဆိုးတာလေဆိုတာလည်းဒါရှင်းပါတယ်ဒီစစ်အုပ်စုကသူတို့ရဲ့ကဏ္ဍပေါင်းစုံမှာရှုံးနေနေတဲ့ရှုံးနေမှုကိုလက်မခံနိုင်ပဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေကိုပုံစံမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်မယ်မတရားတက်ဖြတ်တာတွေအဲထောင်တွေမတရားပြောင်းတာတွေသူတို့လုပ်လို့ရတဲ့ညှဉ်းပန်းနှိပ်စက်မှုပေါင်းမျိုးစုံနဲ့သူတို့ကအဲကျူးလွန်လာတာဖြစ်တယ်ပေါ့နော်ဒေတာပေါက်ဒါဘယ်ခစ်ဘယ်ကာလနဲ့မှမတူရဲ့ခစ်အကျင့်တွေကိုရောက်နေရပါဗ
ျကိုချင်းမီနဲ့ကိုဖြိုးစရာတော့အပါဝင်တက်ကြွလှူရှားသူ၄ဦးကျိုးပေးကုမြတ်ခံရတာတစ်နှစ်ပြည့်တဲ့အချိန်မှာရန်ကုန်အမေရိကန်တန်ယုံနဲ့ဗြိတိရှ်တန်ယုံတို့ကလည်းဝန်ထဲပူဆွေးကြောင်းထုတ်ပြန်ကြပါတယ်2021ခုနှစ်အာနာသိမ့်ပြီးတဲ့နောက်ပိုင်းဆီယနာရှင်ရဲ့ဖိနှိပ်တပ်ဖြတ်မှုတွေအကြမ်းဖက်လူရဲတွေကြောင့်အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း3800ကျော်အတွက်မြန်မာပြည်သူတွေနဲ့အတူပူဆွေးတောကရောက်ရကြောင်းဖော်ပြထားပါတယ်။အခြေခံကြတဲ့လူခွင့်ရင်းနဲ့လူလတ်ခွင့်တွေကျင့်သုံးနိုင်ဖို့စိတ်အားထက်သန်ကြတဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးထောက်ခံသွားမယ်အကြောင်းလည်းပြောဆိုထားပါတယ်ရှင်။
Chope kwamye kanyare tani pye de chay ma be ko jimmi ko pyo siya toru lu miu. A jen tao ni de ma matiya phansi nai sa tapya kanyar du re. A jen tao ni de ga ni khotho kanyar biro te song piao song dwa re du re. Titi ta ta po biro ma miya la ni re chay ni de go mamya de zin yao ngā tiin piya pi gira phipare shin.